ဒီကနေ့နေပြည်တော်မှာကျင်းပခဲ့တဲ့နိုင်ငံတော်သမ္မတဦးသိန်းစိန်နဲ့စီးပွားရေးလုပ်ငန်းရှင်တွေလူမှုရေးအသင်းအဖွဲ့ခေါင်းဆောင်တွေတွေ့ဆုံပွဲမှာဦးသိန်းစိန်က1988ခုနှစ်နောက်ပိုင်းအကြောင်းမျိုးမျိုးကြောင့်မလို့ပြည်ပနိုင်ငံတွေကိုရောက်နေကြတဲ့မြန်မာနိုင်ငံသားအားလုံးကိုတိုင်းပြည်ဖွံ့ဖြိုးတိုးတက်ရေးအတွက်နေရရင်ပြန်လာပြီးတော့အတူပူးပေါင်းလှုပ်ဆောင်ကြဖို့ဖိတ်ခေါ်လိုက်ပါတယ်။ဒီတွေ့ဆုံပွဲမှာအစိုးရသည်တာဝန်ယူခဲ့တဲ့လေးလတာကာလအတွင်းစီးပွားရေးဖွံ့ဖြိုးတိုးတက်မှုဆိုင်ရာလုပ်ငန်းတွေနဲ့ဆက်လက်ဆောင်ရွက်မဲ့လုပ်ငန်းတွေကိုလည်းရှင်းလင်းပြောဆိုခဲ့ပါတယ်။ဒီအခြေအနေသိစိတ်ကိုတော့ထိုင်းခြေဆိုင်သတင်းတော်ကိုမိုးစောကဆက်ပြီးပြောပြပေးပါရှင်
။ဟုတ်ကဲ့ဒီကနေ့နေပြည်တော်မှာကျင်းပခဲ့တဲ့နိုင်ငံတော်သမ္မတဦးသိန်းစိန်နဲ့စီးပွားရေးလုပ်ငန်းရှင်တွေလူမှုအသင်းအဖွဲ့ခေါင်းဆောင်တွေနဲ့တွေ့ဆုံပွဲကိုမိုးလွဲ2 နာရီလောက်ကစတင်ခဲ့တာဖြစ်ပါတယ်။ဒီတွေ့ဆုံပွဲမှာဦးသိန်းစိန်ကသူတို့အစိုးရအသစ်လက်ထက်မှာတိုင်းပြည်စီးပွားရေးတိုးတက်အောင်ဆောင်ရွက်ခဲ့တာတွေနဲ့ဆက်လက်ဆောင်ရွက်မဲ့လုပ်ငန်းတွေကိုမိနစ်20လောက်ပြောဆိုခဲ့တာဖြစ်ပါတယ်။ဒီပြောဆိုခဲ့တဲ့အထက်မှာထူးခြားတာတစ်ခုကတော့အကြောင်းမျိုးမျိုးကြောင့်ပြည်ပမှာရောက်ရှိနေသူတွေကိုတိုင်းပြည်တိုးတက်ရေးအတွက်မြန်မာပြည်ကိုပြန်လာပြီးအတူပူးပေါင်းဆောင်ရွက်ဖို့ဖိတ်ခေါ်တဲ့အချက်လဲပါဝင်တယ်လို့ဒီတွေ့ဆုံပွဲကိုကိုယ်တိုင်တက်ရောက်ခဲ့တဲ့မြမခီးသွွားလုပ်ငန်းဘုတ်ဖွဲ့ဥက္ခရာလဲဖြစ်လွတ်တော်ကိုယ်စားလှယ်တဦးလဲဖြစ်တဲ့ဦးခင်ရွှေကအခုလိုပြောပါတယ်။
အဓိကတော့အပြည်ရောက်နေတဲ့မြန်မာလူမျိုးတွေပေါ့ဒီလိုလာပြီးတော့အလုပ်နဲ့ပြန်လုပ်ဖို့အတော်ရပါမပြေစီးပွားရေးကတိုးတက်အောင်ဆောင်ရွက်တော့မယ်အဲဒီကာလမှာဒီပရောက်နေတဲ့ပုဂ္ဂိုလ်များလည်းဒီလိုပြန်လာပြီးတော့မြန်မာလူမျိုးတွေကတိုးတက်တော့ဝမ်းမြောက်လို့ပြန်လာဒီလိုအပြည့်များရှိခဲ့လို့ရှိရင်လည်းတောင်းတောင်းပြစ်ပြစ်ဆွတ်လို့ပြင်းနေဆိုတာအဲ့တဲ့ချက်ကတော့သိကြပါ
ဒါအပြင်အခြားကချင်လွတ်လပ်ရေးအဖွဲ့နဲ့လက်ရှိဖြစ်ပွားနေတဲ့ပြည်ပခန့်တွေကိုလည်းငင်းကြဲရရအောင်ဆောင်ရွက်သွားမယ်ဆိုတဲ့အကြောင်းကိုလည်းပြောကြားခဲ့တယ်လို့ဦးခင်ရွှေကပြောပါတယ်
။ KIA နဲ့ဖြစ်တဲ့ကိစ္စမှာကချင်လူမှုကူကူစားမပြုဘူး။အဲ့ဒီကိစ္စကိုလည်းညံ့ညံ့အောင်ဆွေးနွေးနေတယ်ဆိုတဲ့အကြောင်းလေးတွေ
ဒီတွေ့ဆုံပွဲကိုတက်ရောက်ခဲ့တဲ့ဟိုတယ်လုပ်ငန်းရှင်များအသင်းရဲ့အထွေထွေအတွေ့အကြုံမူဦးခင်အောင်ထွန်းကတော့နိုင်ငံတော်သမ္မတဦးသိန်းစိန်ကနိုင်ငံဖွံ့ဖြိုးတိုးတက်အောင်လက်ရှိကောက်ခံနေတဲ့အခွန်အခတွေကိုရှော့ချပေးနေတယ်လို့ဆက်လက်ရှော့ချပေးသွားဖို့ရှိကြောင်းပြောဆိုသွားတယ်လို့အခုလိုပြန်လည်ပြောပြပါတယ်
။အဓိကခွန်ခွန်နဲ့အိတ်ဆိုတက်ခြင်းနဲ့ပတ်သက်လို့အိတ်ဆိုတက်ခြင်းအောင်ထဲကျုံနဲ့ပတ်သက်တာကောက်ပဲတည်နေတဲ့ပတ်သက်တာဖြီးသွားလုပ်ငန်းတွေနဲ့ပတ်သက်တာတွေပေါ့။ဒီလျှက်ဆက်ပြူးတဲ့ပတ်သက်လို့ဟိုတစ်ဆေရှော့ချပေးပြီးဖြစ်တယ်လေ။ပြီးတော့အခုမကြခင်မှာဒီအထက်ကျုပ်လုပ်ငန်းနဲ့ပတ်သက်လို့လည်းအဲသူတို့တက်ဆီကိုရှော့ချပေးဖို့ရှိတယ်။နောက်တခြားခါရသူတို့ရှော့ချပေးဖို့ရှိတယ်။ပြီးတော့ဒီခါကျတော့ခီးသွွားလုပ်ငန်းပါဝင်တခြားလုပ်ငန်းတွေမှာလည်းငွေလုံငန်းတွေကိုလည်းတက်ဆီကိုဟိုရှော့ချပေးဖို့ပြန်လုပ်သပေးဖို့ဆက်လုပ်မှာမလို့ပြောတယ်
။နိုင်ငံတော်သမ္မတဦးသိန်းစိန်ကစီးရဲမွေးတေမှုပါပြောက်ရေးပင်စင်လာစာတိုးပေးရေးလက်ရှိရေဘေးတံခံနေရတဲ့ဘကုအေယာဝရီနဲ့ကရင်ဒေသတွေကပျက်စီးသွားတဲ့လေယာဉ်လုပ်ငန်းပြန်လည်ထူထောင်ရေးအရန်စံစဘာထားရှိရေးစရာတွေကိုဆောင်ရွက်နေတာနဲ့ဒေါ်လာဈေးမတည်ငြိမ်တာကြောင့်တွင်းကုန်ထုတ်ကုန်လုပ်ငန်းကိုထိခိုက်နေတဲ့အတွက်ငွေလဲနှုန်းကိုလည်းပြင်ဆင်သတ်မှတ်ဖို့ဆောင်ရွက်နေတဲ့အကြောင်းလည်းထည့်သွင်းပြောကြားခဲ့ပါတယ်ဒီတွေ့ဆုံပွဲမှာစီးပွားရေးလုပ်ငန်းရှင်တွေနဲ့လူမှုအသင်းအဖွဲ့ခေါင်းဆောင်တွေ400လောက်တက်ရောက်ခဲ့တာဖြစ်ပြီးတမရဦးသိန်းစိန်ကရှင်းလင်းပြောဆိုပြီးတဲ့အခါတက်ရောက်လာသူတချို့ကိုနှုတ်ဆက်တာမေးမြန်းတာနဲ့စကားပြောဆိုတာတွေရှိခဲ့ပေမဲ့အပြန်အလှန်ဆွေးနွေးတာတော့မရှိခဲ့ဘူးလို့တက်ရောက်သူတွေကပြောပါတယ်